ပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမအဆုံးအနေနဲ့ပြောပြပေးမှာကတော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိမရှိဆေးထောက်ခံစာအတုတွေလုပ်ပြီးနယ်မြို့တွေကိုခိုးပြီးခီးသွားနေကြတယ်ဆိုတဲ့အကြောင်းပါဒါကတော့ရန်ကုန်မြို့နယ်ပြည်သူတဦးကဖုံးဆက်ပြောပြလာတာပါအောင်မြင်္ဂလာဝေးပြေးဝင်းအနီးအမှတ်3လမ်းစုံမီးပွိုင်အနီးတက်စီဂိတ်မှာကိုဗစ်ထောက်ခံစာတစ်ဆောင်ကို2000နဲ့ပြုတ်လုပေးနေပြီးနယ်မြို့တွေကိုတက်စီနဲ့တဦးကို5000လုံးနဲ့ပို့ဆောင်ပေးနေပါတယ်တက်စီတစ်စီးကိုလူ5ယောက်6ယောက်လောက်တင်ပါတယ်တနေ့ကိုကိုဗစ်ဆေးထောက်ခံစာအတုနဲ့လူရာချီတရားမဝင်သွားလာနေကြတာပါနယ်မြို့တွေမှာကိုဗစ်အဓိကကူးစက်မှုများလာရခြင်းဟာဒီလိုဆေးစာအတုနဲ့သွားတဲ့လူအများစုကြောင့်ဖြစ်ပါတယ်။ဒါကိုသက်ဆိုင်ရာနိုင်ငံတော်တာဝန်ရှိလူကြီးတွေအနေနဲ့အမြန်ဆုံးစစ်ဆေးပေးနိုင်ဖို့ RFA ကတစဉ်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်။နောက်ထပ်ပြောပြပေးမှာကတော့တက်သားတစ်စုဆောင်းခံရသူပြန်ရောက်လာဖို့မိဘတွေစောင့်မျှော်နေရတယ်ဆိုတဲ့အကြောင်းပါ။ဒါကတော့စကိုင်းတိုင်းဒေသကြီးဆက်လင်းကြီးမြို့နယ်ငွေသာရွာတစ်ကဖုံးဆက်ပြောပြလာတာပါ။ငွေသားရွာတစ်မှာနေထိုင်တဲ့အသက်18နှစ်အရွယ်မောင်ဝင်းမိုးကျော်က2018ခုနှစ်ကမိုင်းကင်မြို့နယ်တုံလောအုပ်စုကုန်းစာကျေးရွာတို့ဆောင်းချင်းအောင်မွေရာတွေကိုစိုင်းကယ်နဲ့လှည့်ပြီးရောင်းတဲ့အချိန်မှာ RCSS SSA အဖွဲ့ရဲ့ခေါ်ဆောင်ခြင်းကိုခံခဲ့ရပါတယ်။ဒီအကြောင်းကိုသိသိချင်းမှာပဲမိဘတွေကလိုက်လံရှာဖွေတဲ့အခါမှာတုံလောကျေးရွာအုပ်ချုပ်ရေးမှူးကအကြောင်းဆုံးပြောပြလို့သိရပါတယ်။အခုအချိန်ထိအမျိုးမျိုးလိုက်ဆောင်ဆန်းနေပြီးကုညီမဲ့သူကိုစောင့်နေရပါတယ်။ RCSS SSA ကတာဝန်ရှိအကြီးအကဲတွေအနေနဲ့စာနာပေးတဲ့အနေနဲ့မောင်ဝင်းမိုးကျော်ကိုပြန်လွှတ်ပေးဖို့ RFA ကတစဉ်အားလုံးသိအောင်တောင်းဆိုပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။
ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
အခုထပ်ပြီးပြောပြပေးမှာကတစ်ကားတွေဖြတ်တန်းသွားလာနေတာကြောင့်ကိုထူကိုထလမ်းတွေပျက်စီးနေတယ်ဆိုတဲ့အကြောင်းပါဒါကတော့တောင်ကူမြို့ဒေသခံကဖုံးဆက်အကူအညီတောင်းခံလာတာပါတောင်ကုန်းမြို့နယ်စင်စိတ်ကျေးရွာအုပ်စုမှာရွာပေါင်း73ရွာရှိပါတယ်။အဲ့ဒီရွာတွေထဲကကင်းစိတ်ရွာကနေဇီးပင်သာရွာထိ9မိုင်နဲ့4ဖာလုံအရှည်ရှိတဲ့ကွန်ကရစ်လမ်းခင်းဖို့ဆိုပြီးနိုင်ငံတော်ကချပေးတဲ့ဘတ်ဂျက်နဲ့လမ်းမှာကြောက်မုံတွေအကုန်စီပြီးတမိုင်ခွဲလောက်တော့ကွန်ကရစ်ခင်းထားပြီးပါပြီ။ဒါပေမဲ့အခုကိုဗစ်ရောဂါနဲ့လမ်းလုပ်ငန်းတွေခဏယထားချိန်မှာတစ်ကားတွေဖြတ်တန်းမောင်းနေမှုကြောင့်လမ်းတွေပျက်စီးသွားပါတယ်။ဒါနဲ့ပတ်သက်ပြီးတောင်ကုန်းမြို့နယ်မှုကိုတိုင်ကြားတော့သူနဲ့မဆိုင်ဘူးပြောပါတယ်တောင်ကုန်းစခန်းမှုကိုတိုင်ကြတော့လေလာကြည့်မယ်ဆိုပြီးလာမကြည့်ပါဘူးအခုအနောက်ရိုးမကနေပြီးထွက်လာတဲ့တစ်ကားတွေက7ဘင်းကားတွေနဲ့ည8နာရီကနေမနက်4နာရီအထိသွားလာနေကြပါတယ်ဒီလိုသွားလာနေတာကြောင့်ကိုထူကိုထခင်းထားတဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်ဒီအကြောင်းအရာကိုခရိုင်မြို့နယ်ရဲစခန်းတွေကိုတိုင်ကြတော့လေအကြောင်းမထူတာကြောင့်သက်ဆိုင်တဲ့တာဝန်ရှိသူတွေအမြန်ဆုံးအောက်ခြေကိုဆင်းပြီးစစ်ဆေးပေးဖို့ RFA ကတစ်ဆင့်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်
RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါနောက်ထပ်ပြောပြပေးမှာကတော့ရက်ကွက်ထဲမှာတရားမဝင်စက်မှုစုံလုပ်ငန်းလုပ်ကင်နေတာကြောင့်လျှက်စစ်မီမကြာခဏပြတ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်နေပြည်သူကစာပေးပို့လာတာပါဥယေခဲလမ်းဆောင်ကနေခဝဲချံအထိမိသားစုအိမ်ခြေတွေမှာနေ့စဉ်လျှက်စစ်မီမကြာခဏပြတ်နေပေမဲ့တမိုင်းလမ်းဆောင်နဲ့ကလားကျောင်းမှာတော့မပြတ်ပါဘူးခဝဲချံဘက်မှာတော့တစ်ခါပြတ်ရင်နိုင်ရင်နဲ့ခြီကြသလိုနေ့တစ်ဝက်လုံးလုံးပြတ်တဲ့အခါတွေလည်းရှိပါတယ်ဘာကြောင့်ပြတ်လဲမေးတဲ့အခါမှာလည်းမယန်းကုန်းအရေးပေါ်ကပြောတာနဲ့ EPC Call Center ကဖုန်းပြောတာမတူညီကြပါဘူးလျှက်စစ်မီတွေမနိုင်မနှင်းဖြစ်ပြီးပြတ်နေတာကိုအထက်လူကြီးတွေသိအောင်တင်ပြပါတယ်ဆိုပြီးပေးပို့လာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်